Welcome to the Voice of America in Burmese.
Mingla mane khe ma shin Washington မြို့တော် VOA American တန်ကနေ2018ခုနှစ်မတ်လ17ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ5.32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ဒီမှာအင်ဂျင်နိုင်ပ
ါမင်္ဂလာမနေ့ခင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမဆင်စင်နဲ့ကျွန်တော်ကြော်တင်ပြောပြမှာပါကိုရီးယားကျွမ်းဆွယ်မှာတင်းမာမှုရောကြာရေးကူညီလှုပ်ဆောင်မှုကြိုးစားနေတယ်လို့ဆွေရင်တမ်းမကြီးကပြောပါတယ်သမရအင်ဂျီရောဝန်ထမ်းတွေအလုတ်ထုတ်ခံရမယ်အရေးစိုးရိမ်မနေကြဘူးအင်ဂျီရောအရာရှိချုပ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်ဒီနှစ်ကုန်အထိအကူအညီငွေDollar 1,000နီးပါးကုလသမဂ္ဂကပန်ကြားလိုက်ပါတယ်ဒီသတင်းတွေပါဝင်တခြားထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ဩစတြေးလျနိုင်ငံမှာစတင်မဲ့အာဆီယံနဲ့ဩစတြေးလျထိတ်တီးစည်းဝေးပွဲကိုတက်ရောက်လာမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံတဲ့အခါRohingya အရေးထက်သွင်းဆွေးနွေးသွားမယ်လို့ Australia ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ
် I just want to say that we approach ASEAN with the greatest of respect. We respect the centrality.
အပြည့်အစုံကိုတော့တည်င်းစီစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင် Bangladesh နဲ့ဆက်က Rohingya ဒုက္ခသည်တသန်းနီးပါးအတွက်နောက်ထပ်ရန်ပုံငွေ American Dollar 1 billion လိုအပ်နေကြောင်းကုလသမဂ္ဂထိပ်ပိုင်းခေါင်းဆောင်တွေကပြောကြားလိုက်တာကိုလည်းတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ငိမ့်စုစီဥပဒေပြင်ဆင်ချက်ဥပဒေကျမ်းတည်သူလွတ်တော်မှာဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့လည်းအသေးစိတ်ကိုတင်ပြပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ဆင်စင်တို့ကပြောပြပါအောင်ရှင
်။မြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီယွန်ဟိုနဲ့တွေ့ဆုံဆွေးနွေးပြီးတော့ကိုရီးယားကျွမ်းဆွေမှာတင်မောင်မှုလျှောက်ချဖို့ကူညီကြိုးစားနေတယ်လို့ကုလသမဂ္ဂဆိုင်ရာဆွေရင်တမ်းမကြီးအိုလော့ဖ်စကူးကပြောပါတယ်ဝန်ကြီးရီယွန်ဟိုရဲ့ဆွေရင်ချင်းစီအပေါ်အမေရိကန်နဲ့နော်ကိုရီးယားခေါင်းဆောင်တို့ဦးထိပ်သီးစည်းဝေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့ခီးအဖြစ်တချို့လေ့လာသူတွေကမြင်ကြပါတယ်ကိုရီးယားကျွမ်းဆွေကလူမျိုးရေးအခြေအနေဟာကမ္ဘာကိစ္စရပ်တွေထဲမှာအခုလက်ရှိအရေးအကြီးဆုံးကိစ္စတစ်ခုဖြစ်ပါတယ်အဲဒီမှာဒီမှာမှုဆွတ်ချဖို့ဆွေရင်ကကူညီလှုပ်ဆောင်နိုင်မလားဆိုတာအခုကျွန်တော်တို့စူးစမ်းနေတာပါပဲလို့တမ်းမကြီးစကူးကသတင်းတော့တွေကိုဂျနီဗာမှာပြောပါတယ်ယခုရီးယားနိုင်ငံသားဝန်ကြီးနဲ့ဆွေဒီဝန်ကြီးချုပ်စတီဖန်လေဗန်တို့နောက်ကြနေကစတော့ခ်ဟ ோம் မြို့မှာခဏတွေ့ကြပါတယ်။ဒါပေမဲ့တန်မာဂျီစကူးကရောဝန်ကြီးချုပ်လေဗန်ရဲ့ပြောခွင့်ရသူကရောအဲ့ဒီတွေ့ဆုံပွဲမှာဘာတွေဆွေးနွေးလဲဆိုတာမပြောပါဘူး။စတော့ခ်ဟ ோம் မြို့ကဆွေးနွေးပွဲတွေဟာအဲ့လိုစီဝေးမျိုးတွေဝန်ကြီးကောင်တခုကိုအကူအညီဖန်တီးပေးနိုင်မယ်လို့မျှော်လင့်ရကြောင်းတန်မာဂျီစကူးကပြောပေမဲ့ထိပ်သီးစီဝေးပွဲကိုဆွေဒီကအင်ရှင်ဖြစ်လက်ခံကျင်းပပေးမှာလားလို့မေးတာကတော့မဖြေပါဘူး။စတော့ခ်ဟ ோம் ကဆွေးနွေးပွဲတွေကိုနောက်ကြနေကအဆုံးသတ်ဖို့အရင်ကစီစဉ်ထားတာဖြစ်ပေမဲ့စနေနေ့မှာပြန်ဆားဖို့ရှိတယ်လို့အဲ့ဒီအခြေအနေနဲ့နှိစက်တဲ့သတင်းရင်းမြစ်တခုကပြောပါတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကစီးရီးယားနိုင်ငံအလဲပိုင်းဂူတန်နဲ့အဖရင်ဒေတာတွေကနေနိုင်ငံသားတွေအစုလိုက်အပြုံလိုက်ထွက်ပြေးနေရတဲ့အပေါ်အထူးစိုးရိမ်မိကြောင်းထုတ်ပြောလိုက်ပါတယ်။အတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကစီးရီးယားတနိုင်ငံလုံးမှာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးကုလသမဂ္ဂလုံခြုံရေးကောင်စီကမလ၄ရက်နေ့မှာချခဲ့တဲ့ဆုံးဖြတ်ချက်2431ကိုအကောင့်ထဲမဖော်ပေးတဲ့အပေါ်အကြီးအကျယ်ဝန်ထဲစိတ်ပြတ်မိတယ်လို့တောက်ကြနေကထုတ်ပြောလိုက်ပါတယ်။ခုလိုစီးရီးယားနိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေလျှော့ချရေးလုံခြုံရေးကောင်စီဆုံးဖြတ်ချက်မအောင်မြင်သေးပေမဲ့ကုလသမဂ္ဂမဟာမိတ်နိုင်ငံတွေအနေနဲ့ဒုက္ခရောက်နေသူတွေအသက်ကယ်တင်နိုင်ရေးအရေးပေါ်အကူအညီတွေကိုတော့လိုအပ်တဲ့နေရာတွေအရောက်အတက်နိုင်ဆုံးသွားရောက်ပို့ပေးနေတယ်လို့အတွင်းရေးမှူးချုပ်ဂူတရက်စ်ကဆက်ပြောခဲ့ပါတယ်။ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာရုံးဘက်ကလည်းတူရကီအစိုးရတပ်တွေကခတ်တပုံတွေကိုပြင်းပြင်းထန်ထန်ထိုးစစ်ဆင်နေတဲ့စီးရီးယားအနောက်မြောက်ပိုင်းအဖရင်မြို့ကနေအထူးစိုးရိမ်စရာသတင်းတွေလက်ခံရရှိထားကြောင်းတောက်ကြနေကပဲသတိပေးထားပါရဲ့
အခုလောလောဆယ်မှာဘသူ့ဘိုးမယာရူကနေချုပ်ပြစ်မှာမဟုတ်ဘူးလို့သတင်းတော်တွေကရောစိုးရိမ်နေကြတဲ့အင်ဂျီရောဝန်ထမ်းတွေကသမရအင်ဂျီရောကပြောပါတယ်အင်ဂျီရောရာရှိချုပ်ဂျွန်ကယ်လီကတောက်ကြနေမှာဝန်ထမ်းတချို့ကိုခေါ်ယူစုဝေးပြီးလူတွေအနေနဲ့စိုးရိမ်နေကြီးရှိမနေသေးညဘူးလို့ပြောထားတဲ့အကြောင်းအင်ဂျီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောပါတယ်။နေစဉ်လုံနေကြအတိုင်းလုံတင်ကြတဲ့အကြောင်းအလို့ကူလာတတ်နိုင်တဲ့များအကောင်းဆုံးလုံကင်ကြဖို့ပဲဖြစ်ကြောင်းဆန်ဒါစ်ကပြောပါတယ်။အမျိုးသားလူမျိုးရေးဂျန်ပီပုတ်ကို HR မက်မာစတာကိုချုပ်ပြဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ပြီးပြီဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဆန်ဒါစ်ကကြာသပတေးညမှာ Twitter ကနေတုံ့ပြန်ရေးသားတာပါ။တောက်ကြနေသတင်းစာရှင်းလင်းပွဲအတွင်းမှာတော့သမ္မတကိုမင်းညားကသူတိုက်ရိုက်စကားပြောတဲ့အကြောင်းဒီစကားကိုဗိုလ်ချုပ်ကြီးမက်မာစတာကပြောလိုက်ဖို့သမ္မတကသူ့ကိုခိုင်းနေတဲ့အကြောင်းသူတို့ဒီနေ့စည်းဝေးရှိတယ်ဆိုတာသိတဲ့အကြောင်းနဲ့အဲ့ဒီကိစ္စပါသလားမပါဘူးလားဆိုတာတော့မသိပါဘူးလို့ပြောခွင့်ရဆန်ဒါစ်ကသတင်းတော်တွေကိုပြောပါတယ်သတင်းစာရှင်းလင်းပွဲအပြီးခဏကြာမှာတော့အင်ဂျီရောနောက်ချမ်းယုံဆောက်ဦးဝက်စ်ဝင်းဝင်ထွက်ပေါက်ကိုဧည့်သည်တွေလိုက်ပို့တဲ့မက်မာစတာကိုတွေ့ကြရပါတယ် တိတ်မကြခင်သူဂျာရူကထွက်သွားတော့မလားလို့တရင်တော်ဒူးကမေးတဲ့အခါမက်မာစတာကကျွန်တော်အလုပ်ကျွန်တော်လုပ်နေပါတယ်လို့ပဲပြန်ဖြေသွားပါတယ
်ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကစီးရီးယားစစ်ပွဲတွေအတွင်းကအီရန်ရဲ့အခန်းကဏ္ဍနဲ့ပဲ့ထိန်တက်ဒုံးကျည်ကိစ္စတွေအတွက်အီရန်နိုင်ငံပေါ် EU အနေနဲ့စီးပွားရေးပိတ်ဆို့မှုအသစ်တွေချမှတ်ဖို့အဆိုပြုလိုက်တယ်လို့လျှို့ဝှက်ဆာရွက်ဆာရွန်းနေအရာသိရတယ်လို့ရိုက်တာသတင်းကဆိုပါတယ်ဒါဟာ2015ခုနှစ်ကအီရန်နိုင်ငံနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার စာချုပ်ကိုအမေရိကန်ဘက်ကဆက်လက်ထားရှိဖို့စွဲဆောင်တဲ့သဘောလည်းဖြစ်ပါတယ်။ရိုက်တာသတင်းရဲ့အဆိုအရဒီဆိုပြုချက်ကို EU အဖွဲ့ဝင်မျိုးတော်တွေစီကိုတောက်ကြနေကပေးပို့ပြီးဖြစ်တယ်လို့သိရပါတယ်။ဒီဆိုပြုချက်ဟာအင်အားကြီးနိုင်ငံတွေလက်မှတ်ရေးထိုးထားတဲ့အီရန်ကိုနျူကလ িয়ার လက်နက်ထုတ်လုပ်မှုပိတ်ပင်ထားတဲ့သဘောတူညီချက်ကိုဆက်လက်ထားရှိဖို့ EU ရဲ့မဟာဗျူဟာတစိမ့်တည်းဒေသလည်းဖြစ်တယ်လို့ဆိုရမှာပါ။အီရန်ရဲ့အရှိအလယ်ပိုင်းကလုပ်ရက်တွေကြောင့်မတည်ငြိမ်မှုတွေဖြစ်စေတဲ့ဆိုတဲ့အနောက်နိုင်ငံတွေရဲ့ဆွဆွဲချက်နဲ့စာချုပ်ပါအချက်လက်တွေကိုပြင်ဆင်ဖို့သမ္မတထရမ့်ရဲ့တောင်းဆိုချက်တွေကိုတော့အီရန်ကပယ်ချထားပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6753နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။
ဒီကနေ့စနေနေ့ဖက်တရမြောက်ကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်နိုင်ဖို့အချိန်အတော်ကြာဝယ်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုဒီနှစ်ကုန်အထိကူညီဖို့အတွက်ရန်ပုံငွေဒေါ်လာ10,000လီးဘာပံ့ပိုးကြဖို့ပန်ကြားလိုက်တဲ့တနေ့ထဲမှာပဲနေရပြန်ရေးကိစ္စအစောတလင်ဖြစ်လာဝယ်မရှိတဲ့အကြောင်းမဟာမင်းကြီးကပြောသွားတာပါမြန်မာနိုင်ငံသားဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကတော့ဒုက္ခသည်ပထမတော့400လီးဘာကိုပြန်လက်ခံနိုင်ပြီလို့ဘုဒ္ဓုနေကပြောထားပါတယ်။ဒါပြင်ဒုက္ခသည်တွေပြန်လည်ခံရေးလုပ်ငန်းစဉ်မှာ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့ပူးပေါင်းပါဝင်ရင်းဖိတ်ခေါ်ဖို့တင့်လျော်တယ်လို့မြန်မာနိုင်ငံအနေနဲ့အခုစဉ်းစားထားကြောင်းလည်းဥမြင့်သူကပြောပါတယ်။ UNHCR ပါဝင်ရေးနဲ့ပတ်သက်ပြီးအခုချိန်အထိသဘောတူညီချက်မရသေးပဲဒီလိုပါဝင်မှုအထူးအရေးကြီးပြီးမပါမဖြစ်ပါဖို့လိုတယ်လို့မာမီနီဂရန်ဒီကပြောပါတယ်။ဒီလိုပါဝင်ရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံနဲ့ဆွေးနွေးပြောဆိုတာတွေဟာတကယ်ကိုအခြေခံကြပြီးတိတ်ကြီးမကြခဏဆွေးနွေးနေတာမဟုတ်ကြောင်းတိတ်ကြီးရှေ့ရောက်နေကြလည်းမဟုတ်တဲ့အကြောင်းဒါပေမဲ့ဆွေးနွေးတာကတော့ဆက်ရှိနေကြောင်းဒါဟာဒီလိုအခြေအနေမျိုးမှာရှိနေကြနေမျိုးဖြစ်ပြီးတိတ်ကိုခက်ခဲတဲ့အကြောင်းမာမီနီဂရန်ဒီကပြောပါတယ်ဒုက္ခတွေတွေနေရာရင်းပြန်ရေးနှိမ့်နှိုင်းဆွေးနွေးတာတွေဆက်လုပ်နေချိန်မှာပဲလူသားစာနာမှုအကူအညီပေးဖို့လိုအပ်တယ်ဆိုတာကိုလည်းမာမီနီကအလေးထားပြောသွားပါတယ
်အီရန်နိုင်ငံမှာ American စစ်ရဟယင်ပြတ်ကျမှုမှာ American စစ်ဖက်အဖွဲ့ဝင်5ဦးသေဆုံးခဲ့ပါတယ်ဒီရဟယင်ပြတ်ကျမှုဟာရန်သူလက်ချက်မဟုတ်ဘူးလို့ယူဆရပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။လူ9ဦးကိုတယ်ဆောင်လာတဲ့ဒီရဟယင်ဟာအီရတ်နိုင်ငံအနောက်ပိုင်းအန်ဘာခရိုင်မှာပုံမှန်ပို့ဆောင်ရေးလုပ်နေတုန်းဂျာဒါဘရီနေနေလေကပြတ်ကျခဲ့တာပါ။သမ္မတထရမ့်ကဒီဖြစ်ရဲ့အတွက်တေဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူခံစားဝမ်းနည်းမိပါတယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။တေဆုံးသူစီရင်အတိအကျကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီဖြစ်ရပ်ကနိုင်ငံအတွက်တာဝန်ထမ်းဆောင်နေကြတဲ့သူတွေနေတိုင်းကြုံတွေ့နေရတဲ့အန်ဒီယေဂျာကဘဝတွေကိုအမှတ်ရစေတယ်လို့ဗိုလ်မှူးချုပ်ဂျောနသန်ဘရာဂါကပြောပါတယ်
။အာဖရိကတိုက်မှာဂျာမဒန်းလူညီညာရေးရနိုင်ဖို့ဆိုရင်အမျိုးသမီးနဲ့မိန်းကလေးတွေအထူးသဖြင့်ကျေးလက်ဒေသတွေမှာနေထိုင်သူတွေနိုင်ငံရေးနဲ့စီးပွားရေးစီမံကိန်းချမှတ်တာတွေမှာပြောဆိုလှုံ့ဆော်ခွင့်ရမှာသာဖြစ်နိုင်လိမ့်မယ်လို့အမျိုးသမီးများအဆင့်တန်းဆိုင်ရာကုလသမဂ္ဂကော်မရှင်ကပြောပါတယ်။ဒီသတင်းပတ်အတွင်းနယူးယောက်မြို့မှာကျင်းပတဲ့ကော်မရှင်ရဲ့နှစ်ပတ်လည်အစည်းအဝေးတွင်အခုလိုပြောလိုက်တာပါ။မအောင်မြင်တဲ့ဆိုးရွားမှုဝါဒတွေကိုတိုက်ရိုက်ကင်တွယ်ဖြေရှင်းတာမျိုးမလုပ်ဘူးဆိုရင်ကြီးလက်ဒေသကအမျိုးသမီးနဲ့မိန်းကလေးတွေနောက်ကျကျရင်နေစေဖြစ်နေမယ်ဆိုတာကိုလုံးဝငြင်းမြရတဲ့အထောက်အထားကော်မရှင်မှရှိထားတယ်လို့ကုလသမဂ္ဂအမျိုးသမီးအရက်ဖက်လူမှုအဖွဲ့အစည်းဌာနရဲ့ဒါရိုက်တာလိုပါဘန်နဂျီကပြောပါတယ်။ကြီးလက်ဒေသတွေမှာနေထိုင်ကြတဲ့သူတို့ရဲ့အခွင့်အရေးတွေနဲ့အရေးချင်းအပြည့်အဝကိုအသုံးချခွင့်မရကြတဲ့အမျိုးသမီးနဲ့မိန်းကလေးတွေရဲ့အခွင့်အရေးပေါ်အထူးအလိမ့်ထားပြောဆိုနေတာဖြစ်ပါတယ်လို့ဘနာဂျီက VOE ရဲ့ South Sudan in Focus အစီအစဉ်ကိုပြောပါတယ်။အာဖရိကလူဦးရေ90ရာခိုင်နှုန်းထိအမျိုးသမီးတွေဖြစ်ကြပြီးအဲ့ဒီအထက်က80ရာခိုင်နှုန်းဟာကြီးလက်ဒေသတွေမှာနေထိုင်ကြပါတယ်။
Neonji swain don't put on in a pond with a wussoniha, the chain my gemma lutarigo, Daisy Nine Ibo Lalu Yoga, Pomwa and Yerigani, Gagwe Binaili Melo, Tutitana Atit Kuga, Sovare, Neonji don Yoga Gosa Mugu, Gagwe Bide, Hydrogen Bow Site Top Binaine, Aloa Bartam Yugo, Big Pantina Shinuga, Titan Santa like Daba, D. Aloa Baga, Neonji Miashire, Chema, Tanayiga, Nanai T. Salapi, Pomwa Gagwe Binaine, Lu, Sovare, Dago Sasa took Bomurima, don't be in. Sasa got sent goose separate yoga regule, Gago and Naimelo, two days and a pillow to riga piovare. Da sent the dead to Mupitello, Mary Lentakuga, the Pampinashi, Rohan Tiger got piovare.
Direct from Washington, the voice of America.
Good job, they net messes in Masha. Sending in a key view in my wife, season you go, select all anybody. Digging it, Sadime, a shit on Asha, Asia, and Pwene, Australia, Nangaja, a two, take these Suiwego, Ladare, Nema, Bowing, Asia, and Gonzo, the Chuma, Luke, we say, we pansy, Chini, she needed, dress, and up, ya, Dangwa, Muri, she nibare. Rohingya Yena Batalu, a two, take these Suiwe, ma, Suni Melu, Australia, Winji Joga, Ama, Macambi, me. နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တီချာတွေ့ဆုံတဲ့အခါမှာတော့ဆွေးနွေးမယ်လို့ပြောကြားထားပါတယ်။ဩစတြေးလျနဲ့အာဆီယံကြားပထမဆုံးပြုလုပ်တဲ့ထိပ်သီးစည်းဝေးပွဲမှာလူခွင့်ရေးကိစ္စကမိမောင်းထိုးပြစရာဖြစ်နေတဲ့အကြောင်းမက်ဆူမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်။ဩစတြေးလျနိုင်ငံဟာဒေသရင်းမှာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုချိန်ဝင်ရှာနှိမ့်တဲ့အနေ
ဆစ်နီမြို့မှာစနေတနင်္ဂနွေနှစ်ရက်ကျင်းပမယ့်ထိပ်သီးစည်းဝေးပွဲကိုတက်ရောက်ကြတဲ့အာဆီယံခေါင်းဆောင်တချို့အပေါ်လူ့အခွင့်အရေးနဲ့ပတ်သက်လို့ဝေဖန်စရာတွေရှိနေချိန်မှာဝင်ကြီးချုပ်မာကွန်တန်ဘောကဩစတြေးလျနိုင်ငံကိုဖိတ်ကြားတဲ့အတွက်ကန့်ကွက်ဝေဖန်မှုတွေလည်းရှိနေပါတယ်။ကုန်သွယ်ရေးအကြမ်းဖက်မှုတိုက်ဖြတ်ရေးတို့ကိုအာရုံစိုက်တဲ့တစ်ချိန်ထဲမှာလူ့အခွင့်အရေးကိုလည်းဦးစားပေးဖို့တိုက်တွန်းနေကြတာပါ။ဖိလစ်ပိုင်မှာသမရရော်ဒရီဂိုဒူတာတေရဲ့မူရစ်ဆေးဝါးတိုက်ဖြတ်နှိမ်နင်းတဲ့စီမံကိန်းအတွင်လူပေါင်းရာနဲ့ချီဥပဒေမဲ့တပ်ဖြတ်ခံရတဲ့ကိစ္စကမ္ဘောဒီးယားနိုင်ငံမှာဇူလိုင်လကျင်းပမဲ့အထွေထွေရွေးကောက်ပွဲမတိုင်ခင်ဝင်ကြီးချုပ်ဟွန်ဆိုင်ကနိုင်ငံရေးအတိုက်အခံတွေအစိုးရဆန့်ကျင်သူတွေကိုနှိမ်နင်းဖမ်းဆီးနေတယ်လို့သတင်းမီဒီယာတွေကိုဖိနှိပ်နေတဲ့ကိစ္စရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာ9သိန်းလောက်ထွက်သွားတဲ့ကိစ္စတွေကလူခွေရေလှုပ်ရှားသူတွေအတွက်ထောက်ပြစရာဖြစ်နေပါတယ်ဩစတြေးလျဝင်ကြီးချုပ်မာကွန်တန်ဘဲလ်ကတော့ဒေသရင်းနိုင်ငံတွေနဲ့ဩစတြေးလျနိုင်ငံဆက်ဆံရေးဟာပွင့်ပွင့်လင်းလင်းပြောဆိုဆက်ဆံတဲ့ဆက်ဆံရေးမျိုးဖြစ်တယ်လို့တောက်ချနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
်။ I just want to say that we approach ASEAN with the greatest of respect. We respect the centrality of ASEAN in our region.
ASEAN ကိုဩစတြေးလျကလေးစားမှုနဲ့ချင်းကဆက်ဆံတယ်ဆိုတာကိုပြောချင်ပါတယ်။ကျွန်တော်တို့ဒေတာထဲမှာအာဆီယံရဲ့အရေးပါမှုကိုအလေးထားပါတယ်အဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူညီမှဆုံးဖြတ်တဲ့အာဆီယံရဲ့ပုံစံကိုလေ့လာပါတယ်အထူးသဖြင့်ထိပ်ကြီးစည်းဝေးအတွင်းမှာစီးပွားရေးမဟာဗျူဟာလူ့အခွင့်အရေးစားရအကြောင်းအရာမျိုးစုံကိုဆွေးနွေးသွားမှာပါမြန်မာနိုင်ငံကရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းနိုင်ငံတော်အတိုင်ပင်ခံနဲ့ကျွန်တော်တွေ့ဆုံတဲ့အခါဆွေးနွေးမှာဖြစ်ပါတယ်
ဒေါင်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံတဲ့အခါဆွေးနွေးမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပေမဲ့ရိုဟင်ဂျာပြည်ထနာနဲ့ပတ်သက်လို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲအတွင်းမှာထည့်သွင်းဆွေးနွေးမယ်လို့တော့အာမမခံပါဘူး။ဒါပေမဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုဆစ်ဒနီမှာတင်ပြဆွေးနွေးမယ်လို့ဩစတြေးလျသတင်းမီဒီယာတစ်ခုနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုမြန်မာအပါအဝင်အာဆီယံခေါင်းဆောင်တွေဩစတြေးလျခေါင်းဆောင်တွေနဲ့ဝိုင်းဝန်းဖြေရှင်းနိုင်ဖို့အတွက်သူဘက်ကအစာပြုဆွေးနွေးမယ်လို့ပြောကြားခဲ့ပါတယ်။ဝင်ကြီးချုပ်မာကွန်တန်ဘဲလ်နိုင်ငံသားရေးဝင်ကြီးဂျူလီဘစ်ရှော့ပ်တို့အနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးဒေါင်ဆန်းစုကြည်ကိုတိုက်တိုက်တွန်းတွန်းပြောဖို့အခွင့်ကောင်းမယ်လို့လည်းလူ့အခွင့်အရေးဖွဲ့တွေကပြောနေပါတယ်။မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရပ်ပါလို့အထိပ္ပယ်ရတဲ့မြန်မာ Stop Ethnic Cleansing ဆိုတဲ့ signboard ကိုချိတ်ဆွဲပြီးဆစ်ဒနီမြို့နယ်ကအထင်ကရဆစ်ဒနီအော်ပရာဟောက်စ်ကားဆက်ယုံရှိရေးပြင်မှာ Amnesty International အဖွဲ့ဝင်တချို့ကတောက်ကြနေကတင်မောနဲ့ဆန္ဒပြခဲ့ကြပါတယ
် Australia has been continuing to support the Myanmar military and we are out of step with the rest of the world
Australia ကမြန်မာစစ်တပ်ကိုဆက်ပြီးထောက်ခံနေတာကကမ္ဘာ့အလယ်မှာစီးကျော်နေတာဖြစ်ပါတယ် Amnesty International ရဲ့လေးလာချက်တွေအရ
မြန်မာစစ်တပ်ကရိုဟင်ဂျာရီပေါ်ပြစ်မှတ်ထားပြီးစနစ်တကျလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရပ်တွေလုပ်နေတယ်ဆိုတာသိရပါတယ်။မြန်မာနဲ့စီးရီးရဆက်ဆံမှုကိုဖျက်တောက်ပြီးဩစတြေးလျအစိုးရမဲလ်ကမ်တန်ဘူးရဲ့ဦးဆောင်မှုကိုပြသပို့လိုပါတယ်။မြန်မာစစ်တပ်ကိုတနက်ပေးဖို့နဲ့တပ်ဖွဲ့ဝင်တွေကိုအင်္ဂလိပ်စာသင်ကြားပေးဖို့ဩစတြေးလျကကွယ်ရေးဌာနကနှစ်ထောင် င်ရေးခေတ်သစ်ကိုစတင်လိုက်တာဖြစ်တယ်လို့ဩစတြေးလျအစိုးရကပြောကြားထားပါတယ်။ဒေါ်ဆန်းစုကြည်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့ကတော့အထူးထိပ်သီးစည်းဝေးပွဲအပြင်ဩစတြေးလျအစိုးရနဲ့နှစ်ဖက်တီးထန်ဆွေးနွေးဖို့အထူးဧည့်သည်တွေအနေနဲ့ဖိတ်ကြားခံရတာဖြစ်ပါတယ်။2015ခုနှစ်တည်းကစလို့အာဆီယံအဖွဲ့အစည်းအတွင်းဩစတြေးလျနိုင်ငံရဲ့ညှိနှိုင်းရေးမှုအဖြစ်မြန်မာကဆောင်ရွက်ပေးခဲ့တဲ့အပေါ်ကျေးဇူးတင်အတိအမှတ်ပြုဖို့ဖြစ်တယ်လို့ဝန်ကြီးချုပ်တန်ဘောရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။လောလောဆယ်ဆစ်ဒနီမြို့မှာရောက်နေတဲ့ဒေါက်တာဆန်းစုကြည်ဟာမတ်လ19ရက်တနင်္လာနေ့ကျရင်ကင်ဘရာမြို့မှာမြန်မာတန်ယုံရဲ့စီစဉ်မှုနဲ့ဩစတြေးလျရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းအတွက်2018ခုနှစ်အကုန်အထိဆက်လက်ကူညီနိုင်ဖို့နောက်ထပ်အမေရိကန်ဒေါ်လာ1ဘီလီယံနီးပါးလိုအပ်နေကြောင်းကုလသမဂ္ဂထိပ်တန်းခေါင်းဆောင်ပိုင်းကမနေ့တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အထူးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အဲ့ဒီအထူးသတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်နေတဲ့အရေးပေါ်ရန်ပုံငွေနဲ့ပတ်သက်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကအခုလိုပြောသွားပါတယ
်။ So we now have to complete the rest of the year
ဒီနှစ်အကုန်ပိုင်းအထိဆက်လက်ကူညီသွားနိုင်ဖို့လိုအပ်နေတဲ့နောက်ထပ် American Dollar 1 billion နီးပါးလောက်တဲ့ဒီနှစ်နေ့လယ်ပိုင်းမှာနိုင်ငံတကာတန်ဝိုက်ကိုတောင်းခံဖို့ရှိပါတယ်။အတိအကျပြောရရင်တော့ဒေါ်လာ950သန်းပါဒါဟာပြီးခဲ့တဲ့အောက်တိုဘာလကတောင်းခံခဲ့တဲ့ရန်ပုံငွေအပြင်နောက်ထပ်လိုအပ်နေတဲ့ငွေကြေးပမာဏဖြစ်ပါတယ်
။ IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် William Swing ကလည်းဒုက္ခသည်စခန်းတွေမှာရှိနေတဲ့အမျိုးသမီးနဲ့ကလေးငယ်တွေအသက်အရွယ်ကြီးသူတွေအတွက်လိုအပ်နေတဲ့အကူအညီဟာအလွန်ကြီးမားနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ But the needs and the vulnerabilities are immense.
ဘင်္ဂလားဒေ့ရှ်ဘက်မှာရှိနေတဲ့အကောက်အွယ်မဲ့နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေအစမတန်လိုအပ်နေပါတယ်။အရင်ကလည်းကျွန်တော်တို့ပြောထားပြီးပါပြီ။ဒုက္ခသည်52ရာခိုင်နှုန်းကအမျိုးသမီးနဲ့မိန်းကလေးတွေဖြစ်ပြီးနောက်လင်ယောက်ျားတွေအသက်ခံရတဲ့အတွက်အမှုဆုံးမဖြစ်နေတဲ့အမျိုးသမီးရေအတွက်က16ရာခိုင်နှုန်းရှိပါတယ်။ကလေးငယ်ရေအတွက်အလုံးကိုများပြားပြီးမွေးကင်းစရွယ်ကနေအသက်18နှစ်အထိအရွယ်ပေါင်းစုံရှိနေတယ်လို့သူတို့တွေထဲမှာနေရက်ကထွက်ပြေးရင်းနဲ့မိဘတွေနဲ့တကွဲတပြားဖြစ်နေကြသူတွေလည်းရှိပါတယ်။
ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့အသစ်တိုးချဲ့ထားတဲ့ဒုက္ခသည်စခန်းတစ်ခုဟာဆိုရင်ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်ကြောင်းဝီလျံဆွင်းကပြောပါတယ်။ကုလသမဂ္ဂဘက်ကလက်တလောဆိုးရိမ်မကင်းဖြစ်နေတဲ့ကိစ္စကတော့မုတ်တုံရာသီနီးကပ်လာတာနဲ့အမျှမြေပြိုကျနိုင်ပြီးရေနစ်မြုပ်နိုင်တဲ့နေရာတွေမှာတောင်းနဲ့ချီနေထိုင်နေတဲ့ဒုက္ခသည်တွေအတွက်အသက်ကယ်ဆယ်ရေးဘယ်လိုစီစဉ်ပေးနိုင်မလဲဆိုတာပဲဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒုက္ခသည်တွေနေရရင်ပြန်ပို့ရေးမြ мян ဆန်ဆန်သဘောတူညီထားတဲ့ကိစ္စဟာလက်တွေ့မှာအလုံးမဖြစ်ကြောင်းဖီလီပိုဂရန်ဒီကပြောပါရယ်ဒုက္ခသည်တွေနေရပြန်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သဘောထားကိုလည်းအခုလိုဂရန်ဒီကပြောသွားပါရယ
် And we are certainly very mindful of the fact that this situation may take a long time
ဒုက္ခသည်တွေနေရပြန်ရေးအချိန်တော်ကြာလိမ့်မယ်ဆိုတဲ့အချက်ကိုကျွန်တော်တို့အလွန်ပဲသတိပြုမိပါရယ်ဒါကြောင့်လည်းဒီကိစ္စအတွက်အစီအစဉ်ချမှတ်ဖို့ကျွန်တော်တို့လိုအပ်ပါရယ်ဒါပေမဲ့လည်းအချိန်ဘလောက်ကြာမလဲဆိုတာကိုအတိအကျပြောဖို့ကျွန်တော်တို့အတွက်အခက်အခဲတွေရှိပါတယ
်။ဒုက္ခသည်တွေနေရဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုအခုချိန်ပြန်မယ်ဆိုရင်သူတို့အတွက်လုံခြုံစိတ်ချရမှုရှိတယ်ဆိုတော့တတ်တည်အထောက်အထားတွေလည်းမရှိသေးဘူးလို့ဖီလီပိုဂရန်ဒီကဆိုပါတယ်။ဒီလိုအခက်အခဲစိန်ခေါ်မှုတွေအများကြီးရှိနေပေမဲ့နေရကိုပြန်ကျင်တဲ့ဒုက္ခသည်တွေအတွက်လုံခြုံနဲ့ကိုယ့်ရဲ့အိမ်ရွာတွေကိုပြန်နိုင်ဖို့ကုလသမဂ္ဂအနေနဲ့ဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေနေရာပြန်လည်ချထားရေးနဲ့ပတ်သက်လို့ပထမဦးဆုံးအထုတ်ဖြစ်ဒုက္ခသည်400နီးပါးကိုစီစစ်လက်ခံထားပြီဖြစ်တယ်လို့ပြောပါတယ်။ဒါအပြင် UNHCR, UNDP စတဲ့ကုလသမဂ္ဂအေဂျင်စီတွေကိုလည်းဒီအစီအစဉ်မှာပါဝင်ကူညီဖို့အတွက်ဖိတ်ခေါ်ဖို့စတင်ပြီးစဉ်းစားနေပြီဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင်။
နေနေခင်ဗီအိုမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
ဝေဖန်ကန့်ကွက်မှုတွေကြားကအမျိုးသားလွတ်တော်မှာအတည်ပြုခဲ့တဲ့ငြိမ်းစုစီဥပဒေပြင်ဆင်ချက်ဥပဒေချမ်းကိုပြည်သူ့လွတ်တော်မှာမနေ့ကတက်မတော်သားကိုယ်စားလှယ်အယောက်60အပါအဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်20စုစုပေါင်းကိုယ်စားလှယ်80နဲ့စံချိန်တင်ဆွေးနွေးခဲ့ကြပါတယ်အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါရှင်
ငြင်းငြင်းစွာစုဝေးခြင်းနဲ့ငြင်းငြင်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဒီဥပဒေချမ်းကိုတော့အာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ် NND ပါတီကလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုဖေဖော်ဝါရီ19ရက်နေ့ကအမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့တာဖြစ်ပါတယ်ဒီပြင်ဆင်ချက်ဥပဒေချမ်းကိုအမျိုးသားလွှတ်တော်မှာအတည်ပြုပြီးမတ်လ16ရက်နေ့တောက်ကြနေမှာတော့ကိုယ်စားလှယ်ပေါင်း80ဆွေးနွေးခဲ့ကြတယ်လို့ကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တဲ့ရခိုင်မျိုးသားပါတီ ANP ရဲ့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးစန်းကပြောပြပါတယ
်ကျန်ကောမဒီကပြင်ဆင်ချက်နဲ့ပြင်နေပေါ့နော်အဲ့ဒါကိုဆွေးနွေးဖို့ခေါ်တဲ့အခါမှာပြင်ဆင်ချက်အဆိုရှင်ပေါ့တက်မတော်ကိုယ်စားလှယ်က60အဲဒီရင်တခြား NRA ရဲ့ဒီကန်ရှူရဲ့ကျွန်တော်တို့ခိုင်မြတ်ပါတီရဲ့အဲလိုအလုက20ပေါ့နော်အကုန်လုံး80အဲဆိုတော့အဲ့ဒါကိုဥပဒေပြင်ဆင်ချက်တွေကိုနှိမ့်နိုင်တဲ့သဘောပေါ့လွတ်တော်မရောက်သေးဘူးလေဆိုပြီးတင်ထားတဲ့လူတွေအချင်းချင်းဘာကြောင့်တင်နေဆိုတာကိုနှိမ့်နိုင်တာပေါ့တချို့လည်းနှိမ့်လို့ရတဲ့ခါမှလည်းရှိတာပေါ့တကယ်ဖြစ်ရဆိုတော့တက်မလို့သားကူစရဲဒီ60လောက်ရှိတော့လေနှိမ့်လို့တော့မရဘူးအဲလွတ်တော်ရောက်မှာပဲကျွန်တော်တို့မဲခွဲနေတယ်လို့ဒီလိုပုံစံမျိုးမဲခွဲလာမယ်တော့မသိသေးဘူးနော
်လာမဲ့သတင်းပတ်ထဲပြည်သူ့လွှတ်တော်မှာဆွေးနွေးနိုင်ခြင်းရှိတဲ့ပြင်ဆင်သည့်ဥပဒေချမ်းကိုဝင်ပြီးဆွေးနွေးဖို့တင်သွင်းလာတဲ့ကိုယ်စားလှယ်ပေါင်းက80တောင်ဖြစ်နေတဲ့အတွက်တိကျစီအုပ်စုခွဲပြီးဆွေးနွေးကြဖို့အခြေတင်ဆွေးနွေးခဲ့ကြတယ်လို့ဥဖေတန်းကပြောပါတယ
်အများအားဖြင့်တော့တက်မတော်ကိုယ်စားလှယ်ကတော့ဒီလိုပယ်ချက်ရအောင်ဆိုပြီးတော့ပြောကြတာပေါ့နော်အတူတူပဲဘာကြောင့်ပယ်ချက်တယ်ဆိုတော့အချင်းချင်းပြောကြတာပေါ့ဥမာအဒီမိုကရေစီနဲ့ဆက်ညီဖက်ဖြစ်တဲ့ပြည်တော်နိုင်ငံသားတွေရဲ့အခွင့်အရေးလွတ်လပ်မှုဆုံးရှုံးနေဆိုပြီးတော့ဥပဒေချမ်းကော်မတီဥက္ကဋ္ဌကပြောပါတယ်အဲဒါ60လောက်ဆိုရင်လည်းပြည်တော်မှာလုပ်ရတာမလွယ်ဘူးပေါ့အဲဒါကြောင့်အဲ့ဒီတဲကကိုစားပြုပြီးတော့ရောက်ဖြစ်တုံးရောက်ဖြစ်အဲ့လိုပြောနိုင်မလားလို့မေးတဲ့အခါမှာဒီလိုပဲကအဲ့ဒါကျွန်တော်တို့အရှင်းရှင်းပြန်ပြည့်ရိုက်ပါမယ်လို့အဲ့လိုပြောတော့တာပေါ့အခြားလူတို့ကိုယ်တွေကလည်းတက်ချက်ဖို့တင်ရပါချုပ်လက်တင်ဖို့တင်တာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီဥပဒေကိုဒီလိုလိုတော့ရောက်မှာပဲဒီလိုဘယ်လိုပုံစံမျိုးနဲ့တုံ့ပြန်မလဲပေါ့နော်မဲခွဲမလားဘာကြောင့်ဒီဥပဒေအကြောင်းကိုဖျက်ဖို့တင်ရတယ်ဆိုတော့အဲ့မှာမေးမှာပေါ့မေးပြီးမှတစ်ချက်ချင်းကျွန်တော်တို့ဒီလိုလိုစဉ်တိုင်းမဲခွဲဖို့အဲ့လိုဖြစ်လာမှာပါ
အခြေခံဥပဒေနဲ့အညီနိုင်ငံသားတို့ရဲ့အခွင့်အရေးအရဒီမိုကရေစီစံနှုန်းနဲ့ကိုက်ညီတဲ့ငြိမ်းချမ်းစွာစုဝေးခြင်းနဲ့စီတမ်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဒီပြင်ဆင်ချက်ဟာဒီမိုကရေစီကိုနောက်ကျောင်းပြန်စေတဲ့အတွက်တက်မတော်သားတွေဘက်ကပယ်ဖျက်ဖို့အစိုးတင်ကြတာဖြစ်တယ်လို့ဖေသန်းကပြောပြပါတယ
်ကိုယ်တော့ပယ်ဖျက်အောင်ဖြစ်နေတာပါနော်ဥပဒေကြမ်းရဲ့အချက်3ချက်ပေါ်မှာသူတို့ကပယ်ဖျက်ဖို့ကိုအစုနဲ့ကိုပေါ့အဲ့လိုတင်ကြတယ်တင်ကြတော့အဲ့ဒီပြချက်ဖို့ဆင်းရဲတဲ့လူကများတယ
်။ NND ပါတီဘက်ကတင်သွင်းခဲ့တဲ့ပြင်ဆင်ချက်ဖြစ်တဲ့အတွက် NND ကပြည်သူ့လွှတ်တော်ကိုယ်စားလှယ်အများစုနိုင်ရထားတဲ့ပြည်သူ့လွှတ်တော်မှာအတည်ပြုနိုင်ခြင်းရှိပေမဲ့လို့ပြည်သူ့လွှတ်တော်မှာဆွေးနွေးကြမယ်ကိုယ်စားလှယ်တွေကတော့ဒီတစ်ချိန်မှာစံချိန်တင်လောက်အောင်များပြားလွန်းနေတဲ့အတွက်အတော်လေးကိုအခြေတင်အတိုက်ခံဆွေးနွေးကြဖို့အနေထားရှိတယ်လို့လည်းဥဖေတန်းကပြောပြပါတယ်
။ဒါပေမဲ့အဆုံးဖြတ်ပြီးဖို့ကတော့ဟိုဒီလွှတ်တော်ကိုစုမှုထားတဲ့ NND ရဲ့တို့ကိုယ်တွေအများရဲ့အခြေပဲဖြစ်ပါတယ
်။တော့
ကျွန်တော်တို့ကပဲပြောပြောပြည်သူအတန်းပြည်သူခံစားချက်တွေကိုကျွန်တော်တို့ကတော်တော်တွေမှာတင်ပြခွင့်ရတာပေါ့နော်။မှားတယ်မှားတယ်ဆိုတော့ကျွန်တော်ပြောခွင့်ရတာပေါ့။ဒါပေမဲ့နိုင်တယ်ရှုံးတယ်ဆိုတာကတော့လွတ်တော်ရဲ့အဆုံးဖြတ်ပဲဖြစ်ပါတယ်။
ဒီငိမ့်စုစီပြင်ဆင်ကြဥပဒေချမ်းလွှတ်တော်ဒီမှာစတင်ဆွေးနွေးတဲ့အချိန်တုန်းကလည်းရန်ကုန်မြို့မှာလူခွေးအဖွဲ့တွေနဲ့ဒီမိုကရေစီအားစုတွေစုပေါင်းထားတဲ့လူထောင်နဲ့ချီပြီးချီတက်ဆန္ဒပြကန့်ကွက်ခဲ့ကြပါသေးတယ်။ငိမ့်စုစီလို့ခေါ်တဲ့ငိမ့်ညံ့စွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုအရင်သမရဦးသိန်းစိန်လက်ထက်ကပြည်ထောင်စုလွှတ်တော်မှာပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခု NND ရသားဆိုရလက်ထက်မှာတော့အဓိကပြင်ဆင်မဲ့အချက်ကငိမ့်စုစီဥပဒေထဲကပုံမှန်18ဖြစ်ပါတယ်။ဒီပုံမှန်18မှာတော့မြို့သူမဆိုးနိုင်ငံတော်၏လုံခြုံရေးတရားဥပဒေစိုးမိုးရေးရပ်ရွာအေးချမ်းတာယာရေးနဲ့ပြည်သူတို့ရဲ့ကိုကျင့်တရားအကျိုးကိုပြက်ပြားစေရန်အကြံနဲ့ဖြစ်စေထို့သောပြက်ပြားစေတရားသောအခြေအနေဖြစ်နိုင်ကြောင်းသိရနဲ့ဖြစ်စေငွေသို့မဟုတ်ပစ္စည်းကို၎င်းတခြားနည်းလမ်းတစ်ခုခုကိုသာ၎င်းသုံးစွဲပြီးတော့သူတူဦးကငင်းညံ့စွာစုဝေးခြင်းနဲ့ငင်းညံ့စွာစီတန်းလက်လက်ခြင်းပြုအောင်လှုံ့ဆော်ခြင်းသွေးဆောင်ခြင်းဖြားယောင်းခြင်းသို့မဟုတ်တိုက်တွန်းခြင်းပြုကြောင်းပြစ်မှုထင်ရှားစီရင်ခြင်းခံရရင်ထို့သူကို၃နှစ်ထက်မပိုတဲ့ထောင်နဲ့ချမှတ်ရမယ်အပြင်ငွေဒဏ်လည်းချမှတ်နိုင်သည်ဆိုပြီးတော့ထည့်သွင်းဖော်ပြထားတာဖြစ်ပါလိမ့်ရှင
်မဆုမပါရှင်ဒီကနေ့ညတင်ဆက်မယ့်စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်ဟာအမိုးစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာတယ်လို့လူခွင့်ရေးကျွမ်းကျင်သူတွေကသတိပေးပြောကြားတဲ့အပေါ်မှာတော်ရရှင်တွေရဲ့သဘောထားအမြင်တွေကိုဆွေးနွေးမှမို့ပါဝင်ကြဖို့ဖိတ်ခေါ်ပါတယ်ရှင် နျူကလီးယားကင်းမဲ့ရေးဆိုတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားအကြားအတိတ်ပဲသတ်မှတ်ချက်ကွာခြားနေတာကသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ရဲ့မေလမှာပြုလုပ်တဲ့စီစဉ်ထားတဲ့ထိပ်တီးစည်းဝေးပွဲအတိမ်းဆောင်ဖြစ်သွားနိုင်ခြေရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ခရစ်စတီလီရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကထိပ်တီးစည်းဝေးပွဲကမ်းလှမ်းတာကိုသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်မှာလက်ခံခဲ့ပါတယ်။အဲဒီကမ်းလှမ်းချက်ကိုကင်ဂျုံအွန်းနဲ့ပြုံယမ်းမှတွေ့ခဲ့တဲ့တောင်ကိုရီးယားတန်တမန်တွေကသမ္မတထရမ့်ကိုပြောပြခဲ့တာပါ။မြောက်ကိုရီးယားပေါ်အမေရိကန်ရဲ့စီးရေးချင်းချောင်းမှုကိုဖယ်ရှားပေးမယ်။ကင်အစိုးရရဲ့လုံခြုံရေးကိုအာမခံမယ်ဆိုရင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးခိုင်မာတဲ့တန်ဋိဌာန်ကိုမြောက်ကိုရီးယားဘက်ကရှင်းလင်းစွာအတည်ပြုပါတယ်လို့တောင်ကိုရီးယားအမျိုးသားလူမျိုးရေးအကြီးအကဲချောင်ဝီယွန်းကပြောပါတယ်။ဒါပေမဲ့မေလမှာလုပ်ဖို့စီစဉ်ထားတဲ့ထိပ်သီးအစည်းအဝေးအလားအလာဟာနျူကလ িয়ার ကင်းမဲ့ခြင်းဆိုတာကိုဘယ်လိုအဓိပ္ပာယ်ဖွင့်လဲဆိုတဲ့အပေါ်မူတည်နေပါတယ်။မရီယမ်ဝက်စတာအပြီးတည်းမှာတော့တနေရရာကနျူကလ িয়ার လက်နက်များကိုဖယ်ရှားခြင်းသို့မဟုတ်တနေရရာတွင်နျူကလ িয়ার လက်နက်အသုံးပြုခြင်းကိုတားမြစ်ခြင်းလို့ဖွင့်ဆိုထားပါတယ်။အခုဖြစ်ရမှာတော့မြောက်ကိုရီးယားကိုဆိုလိုတာပါ။နျူကလ িয়ার ကင်းမဲ့ရေးဆိုတာကိုအရင်ကမြောက်ကိုရီးယားအတိတ်ပဲဖွင့်ထားတာကချင်းချောက်မှုလေလို့သူတို့ယူဆတာတွေကိုဖယ်ရှားပစ်တာပါ။အဲ့ဒီအထက်မှာကိုရီးယားကျွန်းဆွယ်မှာအမေရိကန်ကနျူကလ িয়ার နဲ့ထိလို့မိုးပြီးအကောက်ွယ်ပေးထားတာ။အမေရိကန်တောင်ကိုရီးယားစစ်ဖက်မဟာမိတ်ပြူထားတာ။တောင်ကိုရီးယားမှာအမေရိကန်တပ်တွေချထားတာတွေပါဝင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အမေရိကန်ရဲ့အတိတ်ပဲဖွင့်ဆိုချက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုလုံးဝဖျက်သိမ်းပစ်ရေးပါ။နျူကလ িয়ার ကင်းမဲ့ရေးကိစ္စဟာထိပ်သီးအစည်းအဝေးမှာကင်ဂျွန်အွန်ဆွေးနွေးကျင်တဲ့ကိစ္စဖြစ်လိမ့်မယ်လို့သမ္မတထရမ့်မျှော်လင့်မထားတဲ့ကြောင်းမြောက်ကိုရီးယားနဲ့အရင်ကဆွေးနွေးပွဲတွေမှာပါဝင်ခဲ့ဘူးတဲ့နိုင်ငံသားရေးဌာနတာဝန်ရှိသူဟောင်း Evans Riviera ကပြောပါတယ
် I think a very complicated situation has just gotten a lot more complicated
တိတ်ကိုရှုပ်ထွေးတဲ့အခြေအနေတခုဟာအများကြီးပိုပြီးရှုပ်ထွေးလာပါတယ်အဓိကအကြောင်းကတော့မြောက်ကိုရီးယားကောင်းဆောင်ကနျူကလ িয়ার ကင်းမဲ့ရေးကိစ္စဆွေးနွေးဖို့စိတ်ဝင်စားရဲဆိုတဲ့အခြေခံအချက်ဒါမှမဟုတ်ယူဆချက်နဲ့ဆွေးနွေးဖို့လက်ခံခဲ့တာကြောင့်ပါနျူကလ িয়ার ကင်းမဲ့ရေးဆွေးနွေးဖို့ကင်မ်ကတကယ်တမ်းစိတ်ဝင်စားရဲဆိုတဲ့ဘလို့ထောက်ထားမျိုးမှကျွန်တော်မတွေ့ရပါဘူ
းမြောက်ကိုရီးယားအနေနဲ့ကသူ့ရဲ့နျူကလ িয়ার စီစဉ်ရေးဆိုင်ရေးအပေါ်အာရုံစိုက်နေကြတာကနေလမ်းကြောင်းလွှဲပြီးသူတို့အစိုးရဘက်အချင်းချောက်မှုလို့ယူဆတာတွေကိုအမေရိကန်ကဖယ်ရှားပေးမှနျူကလ িয়ার စီစဉ်ကိုဆွတ်လွတ်မယ်ဆိုတဲ့သတ်မှတ်ချက်မျိုးချဖို့စူးစမ်းဖို့ရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်တောင်ကိုရီးယားကနေတပ်ဖွဲ့တွေရုတ်သိမ်းရေးကိစ္စဟာအမေရိကန်အတွက်လက်ခံနိုင်ပွဲရာမရှိဘူးလို့ Atlantic Council ကအကြီးတန်းသုတေသီ Robert Manning ကပြောပါတယ်။ထိပ်သီးစည်းဝေးပွဲရဲ့ရလဒ်တွေအပေါ် Trump နဲ့ Kim ကြားအမြင်မတူကြဘူးဆိုရင်တန်တမာရေးကြိုးပမ်းမှုတိုးတက်ရေးမှာစူးစူးရွရွထိခိုက်လိမ့်မယ်လို့ Riviera ကယူဆပါတယ်။
There's a rule in diplomacy that you never agree to a summit unless you understand
တန်တမာရေးမှာသတ်မှတ်ချက်တစ်ခုရှိပါတယ်။ထိပ်သီးစည်းဝေးကနေကိုလိုချင်တဲ့ရလဒ်ကိုကိုယ်တိုင်ကနားလဲသလိုတစ်ဖက်ကလည်းနားလဲပြီးတော့နှစ်ဖက်စလုံးလိုချင်တဲ့ရလဒ်အပေါ်သဘောတူတယ်ဆိုမှသာထိပ်သီးအစည်းအဝေးလုပ်ဖို့သဘောတူရမယ်ဆိုတာပ
ါနျူကလ িয়ার ကင်းမဲ့ရေးအပေါ်ထိပ်သီးအစည်းအဝေးမှာအငင်းပွားလာနိုင်ခြေကနေတန်တမာရေးကြိုးပမ်းမှုပြတ်သွားပြီးအမေရိကန်ကစီအေးအရလှုပ်ဆောင်မှုအလားအလာတိုးလာနိုင်ခြေရှိတယ်လို့မန်းနင်းကသတိပေးပါတယ်တန်တမာရေးမအောင်မြင်တော့ဘူးဆိုရင်စီအေးနဲ့လုပ်ဖို့အမေရိကန်မှာတောင်းဆိုတာတွေအရှိန်ပိုရလာနိုင်ပြီးတန်တမာရေးအတန်တိမ်မြုပ်သွားပါလိမ့်မယ်လို့ရေးရရေးရလိလသုံးသက်ရေးဌာနကနိုင်ငံတကာရေးရအုပ်စုရဲ့ဒါရိုက်တာကင်ဂေါ့စ်ကလည်းပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်စနေနေ့ကင်း VOA မြန်မာပိုင်းအစီအစဉ်ကိုအခုရေဒီယိုကတိုက်ရိုက်ထုတ်လွှင့်တဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ဒါ့အပြင်ကျွန်တော်တို့ရဲ့ Internet Website ဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ဒီကနေ့ညစနေနေ့ညဖြစ်တဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာပါဝင်ဆွေးနွေးမယ်ဆိုရင်တော့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့နံပါတ်တွေကိုပေးပို့နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
Stephen Hawking's ကစကြဝဠာကြီးအကြောင်းပရမအနုမြူတွေအကြောင်းကိုလူဘိနားလည်အောင်သူရှင်းပြနိုင်တဲ့စာအုပ်တွေရေးပြီးတော့သူကိုယ်တိုင်လည်း
ဒါကတော့မကြသေးခင်ကကွယ်လွန်သွားတဲ့ကမ္ဘာကျော်ယူပဗေဒပညာရှင် Stephen Hawking အကြောင်းပြောပြမယ်သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်အမျိုးသမီးကဏ္ဍကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုငူရင်းအာပေါ်မပြတ်ကိုဝင်းမင်းနဲ့မက်ဆစင်တို့ကကောက်နှုတ်တင်ပြမှာပါရှင်
စင်ကာပူနိုင်ငံနေ့စဉ်ထုတ် The Business Times သတင်းစာထဲမှာမြမစီဝါရေးအခြေအနေဆိုးနေလို့အ мян ဆုံးပြုပြင်ပြောင်းလဲဖို့လိုနေပြီဆိုတဲ့အကြောင်းစင်နဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအောက်မှာစီဝါရေးပြုပြင်ပြောင်းလဲမှုနှေးကွေးနေတာကိုထောက်ပြထားပါတယ်။မတ်လ16ရက်နေ့ထုတ်ဒီစီဝါရေးသတင်းစာထဲမှာကလကတ္တာကမ္ဘာကြီးရာချန်နယ်အက်ဒီတာချုပ် Harish Master ကမြမနိုင်ငံလက်နက်ကိုင်ဒေတာတွေမှာ Torrens တိုင်းအပြည့်အစီဝါရေးကြီးစိုးနေပြီးစီဝါရေးယုံကြည်မှုတဟုန်တိုးကျဆင်းနေချိန်မှာနိုင်ငံခြားကုမ္ပဏီတွေအနေနဲ့ပြည်တွင်းကုမ္ပဏီပိုင်ဆိုင်မှု35ရာခိုင်နှုန်းရှယ်ယာဝင်ပေါင်းလုပ်နိုင်တာကိုခွင့်ပြုဖို့အချိန်ဆွဲနေသေးတယ်လို့ဝေဖန်လိုက်ပါတယ်။ရခိုင်စစ်ဆိုးရလက်ထက်နိုင်ငံတကာစီးပွားရေးပိတ်ဆို့မှုအောက်မှာလက်နက်ကိုင်မှုရာဇာတချို့ပိုင်ဆိုင်မှုနဲ့ပြည်တွင်းသံရဇာတတွေပေါ်အခြေခံတွေစစ်ပွဲတွင်စီးပွားရေးကနေအပြောင်းလဲလုပ်လာရခြင်းမှာလက်ရှိအစွဲစီးပွားရေးမူဝါဒနဲ့လုပ်ငန်းစဉ်မရေရာမှုတွေကြောင့်စီးပွားရေးယုံကြည်မှုက2016ခုနှစ်မှာ83ရာခိုင်နှုန်းရှိခဲ့ရကနေ2019ခုနှစ်မှာ49ရာခိုင်နှုန်းကိုထိုးချသွားတယ်လို့ဂျာမနီကရိုလန်ဘာဂျာစီးပွားရေးတုံ့တက်မှုအဖွဲ့နဲ့မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI တို့ပေါင်းလုပ်တဲ့စတက်မှာတွေ့ခဲ့ရတယ်လို့လည်းမှတ်ချာကဆိုပါတယ်။ပြည်တွင်းနဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်ကြီးပေါင်း900ကိုကောက်ယူထားတဲ့ဒီစတက်ထဲမှာပဲကျွမ်းကျင်လူသားရှာပါမှုပြဿနာမတည်ငြိမ်တဲ့ဥပဒေပြင်းမှုစနစ်နဲ့ဥပဒေကိုလိုသလိုအသုံးချတာတွေကိုမဖြေရှင်းနိုင်သေးပဲစိန်ခေါ်မှုတွေကြုံနေရတာကိုဖော်ပြထားတယ်လို့လည်းမှတ်ချာကဆက်ထောက်ပြပါတယ်။ခုလိုချိန်မှာရခိုင်ပြည်နယ်အတွင်းမတည်ငြိမ်မှုတွေနဲ့လူခွင့်ရချုပ်ဖောက်မှုတွေကြောင့်နိုင်ငံတကာယင်းနှိမ့်ညွတ်နယ်မှုဝန်တာနှေးသွားပြီးနိုင်ငံတကာစီးပွားရေးပိတ်ဆို့မှုအသစ်တွေပြန်ဖြစ်လာမှာကိုလည်းစိုးရိမ်လာရတာကြောင့်လက်ရှိဆိုးနေတဲ့စီးပွားရေးကနေရုန်းထွက်နိုင်ဖို့စီးပွားရေးပြုပြင်ပြောင်းလဲရေးတွေအမြန်ဆုံးလှုပ်တင်ပြီးလို့မတ်စတာကထောက်ပြလိုက်ပါတယ်
။ဆက်လက်ပြီးတယန်ဇာတစစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့ diplomat.com မှာမလ16ရက်က Eugene မှရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်။မြတ်ဆုံးများတဲ့ကချင်ပြည်ကတယန်ဇာတတွေကိုထိန်းချုပ်ခွင့်ရဖို့မြန်မာတပ်မတော်နဲ့ကချင်လူမျိုးရေးတက် KIA တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့အစချီရေးသားထားပါတယ်။ပြီးခဲ့တဲ့လပိုင်းအတွင်းကမြန်မာတပ်မတော်ကကချင်လူမျိုးရေးအဖွဲ့အစည်း KIO နဲ့ကချင်လူမျိုးရေးတက် KIA ကထိန်းချုပ်ထားတဲ့ကချင်ပြည်နယ်တနိုင်းဒေသရွှေနဲ့တပ်တူတူဖော်ရေးဒေသတွေကို၄ချောင်းကတိုက်ခိုက်ပါတယ်။တမနော်အနေနဲ့ KIO ကိုဝင်ငွေထောက်ပံ့ပေးနေတဲ့တရားမဝင်ကြောင်းမြတ်တူဖော်ရေးမိုင်းတွေကိုဖယ်ရှားရှင်းလင်းလိုတဲ့ရည်ရွယ်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒီလိုတမနော်ထိုးစစ်တွေရဲ့အခြေခံကြောင်းရင်းကိုစမ်းစစ်ရင်ဒါဟာတယန်ဇာတစစ်ပွဲလို့ပြောရမှာပါ။ကချင်ဒေသမှာရှိတဲ့ရွှေပြင်းကျေးနီနဲ့ဗဒမြားတွင်းတွေကိုထိန်းချုပ်ခွင့်ရဖို့မြန်မာတမနော်အတွက်ရောကချင်လူမျိုးရေးတပ်အတွက်ပါအရေးကြီးပါတယ်။သမိုင်းကြောင်းကိုလေ့လာကြည့်မယ်ဆိုရင်ကချင်ပြည်မှာတယန်ဇာတပေါများတာဟာအကျိုးကျေးဇူးလို့ပြောရမှာထက်ကျင်းစာလို့ပြောရင်ပုံမှန်မှာပါ1994ခုနှစ်အပြစ်ခတ်ရက်ဆယ်ရေးစာချုပ်ပါအချက်လက်တွေအရလက်နက်ကင်တောင်းချမ်းသူတွေကိုဒေသရင်းနယ်မြေတချို့နဲ့တယန်ဇာတတွေကိုထိန်းချုပ်စေပြီးသူတို့ရဲ့တစ္ဆာဆောင်တည်မှုကိုဖလှယ်ခဲ့ပါတယ်။လိုင်စင်ရအကြီးဆုံးတတ္တုတူဖော်ရေးကုမ္ပဏီကြီးတော်တော်များများကိုနိုင်ငံရေးအရာဩဇာတရားမှုရှိနေသေးရဲ့စစ်ဘိုလ်ချုပ်ဟောင်းတွေကပိုင်ဆိုင်ပါတယ်။ NLD ဆိုရအနေနဲ့တယန်ဇာတလူပွဲဟာပဋိပက္ခတွေကိုမီးထိုးပေးနေတယ်ဆိုတဲ့အချက်ကိုသိအလေးထားဟန်ရှိပါဘူး။ NLD ရဲ့အုပ်ချုပ်မှုဟာရော့ရဲနေပြီးတမရော်ကတိုင်းပြည်နိုင်ငံရေးကဏ္ဍမှာဥဆောင်မှုရယူထားပါတယ်။ကချင်ဒေသပဋိပက္ခကစီရေးအရာဖြည့်ရှင်းနိုင်တာထက်ခက်ခဲတဲ့အကြောင်းတွေရှိနေပါသေးတယ်။ဒေသရဲ့လူမှုစီးပွားရေးကိစ္စတွေကိုထက်သင်စဉ်းစားပေးနိုင်မှရေရှည်တည်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်လို့ရေးသားထားတာဖတ်ရှုရပါတယ်ရှင်။
ကိုဝင်းမင်းနဲ့မက်ဂျင်စင်ပါအခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြည့်ညနေခင်းအစီအစဉ်မှာကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
ဒီလိုနဲ့တင်ပြမယ် EDM အတုံးကတော
့ suit yourself
ဖြစ်ပါလေစာလုံးပေါင်းက suit suit ကဒီနေရာမှာကြိယာဖြစ်သုံးထားပြီး $1 ကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး you are your self yourself ကတင်တွေ့တင်နဲ့ပတ်သက်တာဆိုတော့ subscribe ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင်တွေ့$1ကြည့်လို့ပေါ့ EDM ဆိုတဲ့ device အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါမင်းတော်မင်းလို့ရှင်းတာလို့မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လုပ်ပေါ်လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါလေဒီတုံးနဲ့ပတ်သက်လို့ Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
ခင်ဗျားမိတ်ဆွေ Tom ကိုကျွန်တော်တို့စိတ်မချဘူးဗျာဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ်လို့အဓိပ္ပာယ်ရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် I don't trust your friend TomBut if you want to lend him money, suit yourself.
လူတူကသူ့သဘောနဲ့သူလုပ်ချင်နေသူကောင်းနေထင်တာကိုသူလုပ်မယ်ဆိုရင် EDM အတုံးရသူ့ကိုဘယ်လိုပြောမလဲ?
Suit yourself.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းကျင်ပြခဲ့တဲ့ EDM အတုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုလည်းVOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်မှာပါ။ American ပြည်ထောင်စုမှာ March လဟာ Women's History Month အမျိုးသမီးများသမိုင်းတင်လဖြစ်ပါတယ်။နှစ်စဉ်ဒီလကြောက်ရိုက်နှစ်စဉ်ဒီလရောက်တိုင်း American အမျိုးသမီးတွေရဲ့သမိုင်းတင်အောင်မြင်မှုတွေကိုတစ်နှလုံးအမှတ်တရဂုဏ်ပြုရမှာ March လ14ရက်နေ့က Washington မှာကျင်းပခဲ့တဲ့အမျိုးသမီးများသမိုင်းတင်လအထိမ့်မဲ့အခမ်းအနားမှာဒုတိယသမရ Mike Pence က American အမျိုးသမီးတွေရဲ့စွမ်းဆောင်မှုတွေကိုမီးမောင်းထိုးပြောပြသွားပါတယ်။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင
်You know, the roots of Women's History Month stretch back to more than 100 years when the world celebrated the first international Women's
Day. မြန်မာသမိုင်းတင်လကိုစတင်တည်တည်ရတာကလွန်ခဲ့တဲ့နှစ်တရာကျော်ကဖြစ်ပြီး1910ခုနှစ်ကနိုင်ငံတကာအမျိုးသမီးများနေ့ကိုကမ္ဘာမှာပထမအဆုံးကျင်းပခဲ့တာဖြစ်ပါတယ်။1980ခုနှစ်မှာသမ္မတဂျီမီကာတာကမတ်လ10ရက်ကစလို့တည်နှပတ်လုံးကိုအမေရိကန်အမျိုးသမီးများသမိုင်းတင်လလို့ကြေညာခဲ့တာဖြစ်ပါတယ်။ခုနှစ်အကြာမှာအမေရိကန်အမျိုးသမီးများသမိုင်းတင်အစီအစဉ်တွေကိုဆင်နွှဲဖို့မတ်လတစ်လလုံးကိုလွှတ်တော်ကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထူထောင်ရေးမှာအမျိုးသမီးများရဲ့ထူးခြားပြောင်မြောက်တဲ့ဆန်းဆောင်မှုတွေကိုနိုင်ငံကအမှတ်ရဂုဏ်ပြုတာလည်းဖြစ်ပါတယ်
။ဒီကကတော့အမေရိကန်ဒုတိယသမ္မတ Mike Pence ကဒီကမတ်လမှာကြောက်ရွံ့တဲ့အမေရိကန်အမျိုးသမီးများသမိုင်းတင်လအထိမ့်မှအခမ်းအနားကိုမတ်လ14ရက်နေ့က Washington DC မှာကျင်းပခဲ့ရမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ထူးခြားပြောင်မြောက်လာတဲ့အမေရိကန်အမျိုးသမီးများရဲ့ရာစုနှစ်ချီကြိုးပမ်းမှုတွေကြောင့်လေခုမျက်မှောက်ခေတ်မှာအမေရိကန်အမျိုးသမီးတွေအသီးအပွင့်တွေခံစားနေရပြီးအထူးသဖြင့်သမ္မတဒေါ်နယ်ထရမ့်အစိုးရဖွဲ့မှတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတွေဖြစ်တဲ့ပညာရေးဝန်ကြီးဘက်တီ ဒေဗော့စ်လမ်းမဆက်သွေးဝန်ကြီးအေဒင်ချောင်းအမိမေလုံခြုံရေးဌာနဝန်ကြီးကတ်ဆန်နီယူဆန်အမေရိကန်လီဒါဝန်ကြီးဟက်ဒါဝီလ်ဆန်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီအပြင်သမ္မတအင်ဗျူရောပြောခွင့်ရအမျိုးသမီးဆာရာဆန်ဒက်စ်အစရှိတဲ့အမျိုးသမီးတွေကိုဒုတိယသမ္မတမိုက်ပင်စ်ကနှီးမောင်းထုတ်ပြသွားပါလေ။ချိန်ရင်းမှာပဲ CIA ဗဟိုထောက်လှမ်းရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်အဖြစ်ပထမဦးဆုံးအမျိုးသမီးတဦးကိုခန့်အပ်ဖို့သမ္မတထရမ့်ကြီးညာခဲ့တာနဲ့ပတ်သက်လို့လေဒုတိယသမ္မတပင်စ်ကထောက်ပြသွားပါလေ
။ President Trump announced he'll nominate the first womanto serve as director of the Central Intelligence Agency.
သမ္မတထရမ့်က CIA ဗဟိုထောက်လှမ်းရေးဌာနရဲ့ညွှန်ကြားရေးမှူးအဖြစ်ထမ်းဆောင်မှုပထမဆုံးအမျိုးသမီးကိုရွေးချယ်တဲ့အကြောင်းကြေညာခဲ့ပါတယ်။ Gina Haspel ဟာကျွန်တော်တို့နိုင်ငံရဲ့အရေးကြီးတဲ့ဒီအခမ်းအနားကိုဦးဆောင်မှာဖြစ်ပါတယ်
။သမ္မတထရမ့်နဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson နေရာမှာ CIA ညွှန်ကြားမှုချုပ် Mike Pompeo ကိုအစားထိုးခန့်အပ်ဖို့ကြေညာခဲ့တဲ့အတွက်ညွှန်ကြားမှုချုပ်နေရာမှာလက်ရှိလက်ထောက်ညွှန်ကြားမှုချုပ် Gina Haspel ကိုခန့်အပ်ဖို့ကြေညာခဲ့တာဖြစ်ပါတယ်ထူဇင်းသမ္မတ Trump က
Gina by the way who I know very well who I've worked very closely will be the first woman director of the CIA
Gina အကြောင်းကျွန်တော်ကောင်းကောင်းကြီးသိသလိုအလုံးဖန်လဲစိတ်ချရတဲ့သူဖြစ်ပါတယ်သူကို CIA ရဲ့ပထမအဆုံးအမျိုးသမီးညွှန်ကြားမှုအဖြစ်ခံဖို့ကျွန်တော်ရွေးချယ်လိုက်ပါပြီသူဟာစိတ်ကိုထူးချွန်တဲ့သူဖြစ်သလိုအားကိုယုံကြည်ရမယ့်သူလည်းဖြစ်ပါတယ
် Gina Haspel နဲ့အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီး CIA ညွှန်ကြားမှုချုပ်ဖြစ်လာဖို့ကလွှတ်တော်မှာကြားနာစစ်ဆေးမှုခံယူပြီးအတည်ပြုချက်ကိုအရင်ရယူရမှာလည်းဖြစ်ပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအဆရှိတဲ့ကန္တအသီးသီးမှာအမျိုးသမီးတွေစွမ်းဆောင်နိုင်မှုတွေဟာလွန်ခဲ့တဲ့နှစ်တရာကအမေရိကန်အမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေကြောင့်ဖြစ်တယ်လို့ဒုတိယသမ္မတ Mike Pence ထောက်ပြခဲ့တယ်လို့ပဲလွန်ခဲ့တဲ့နှစ်တရာကမြို့သမီးများတမိုက်တင်အောင်မြင်မှုတွေနဲ့တည်တည်တည်ထိုက်တဲ့မြို့သမီးများတန်းတူအခွင့်အရေးရှိမှုတွေဆောင်ရွက်ပေးခဲ့သူတွေကဘယ်သူတွေပါလဲ Molly McGregor ကတော့ NUHB လို့ထုတ်ောက်ခေါ်တဲ့မြို့သမီးများရဲ့တမိုက်တင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးမှုဆောင်ဒါရိုက်တာလည်းဖြစ်ပါလေ
Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls နီလာကမ်းမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကမ်းနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ
်။ဆီယာမတွေဟာဆီယာတွေနဲ့ဒန်တူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောက်ဆိုခဲ့တယ်လို့မြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တနီကအလစ်ဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်ဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ Miss McGregor က
The major personality at Seneca Falls was a woman.
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာနီလာကမ်းမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်။သူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American Pioneer အနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိသလိုအမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လိုတဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်။ကုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအကျိုးတော်ဆောင်ရွက်ရေးကြိုးပမ်းမှုကြောင့်1890ခုနှစ်မှာWyoming ပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆယ်လေးပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများခွင့်ရေးလှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ် Seneca Falls ဖြစ်ပြီးအဲ့ဒီမှာဒန်တူအခွေရေးကျညာစာရန်ကြီးကို Seneca Falls ကျညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကျညာချက်ပါတချို့အချက်လက်တွေကိုတင်ပြလို့ပါလေ
We hold these truths to be self-evident that all men and women are created equal that they are endowed by their creator with
ဒီမှန်ရားတွေဟာလက်တွေ့ကြပါလေ။မြို့သားမြို့သမီးအလုံးဟာလူသားတွေဖြစ်ကြပါလေ။ဖျားတခင်ကဖန်တီးပေးခဲ့တဲ့မွေးရပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ကျညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်က Seneca Falls နီလာကမ်းမှာအမျိုးသား40အပါဝင်လူ240လောက်တက်ရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကျညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကမြို့သားရောအမျိုးသီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးအနက်ပြုရေးသားထားတာဖြစ်ပါတယ်ဆက်ရှိနဲ့19ရာစုကမြို့သမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆုံးမှုကို Titi Mimi Saga Donone, Jinya Sarangima, we pantavari.
He has compelled her to submit to laws in the formation of which she had no voice.
Mutari Chamade Uri Rigo, Mutmi Riga, a council, Piopangrim Shijabe, Lekan Laina Jayade, Mutmi Ri, Pioi So Gwindui, Nia Pansang Gwindui, Plaza Bella, Kazak Pangrin Shide, Surago, Mutari Riga, Sumpia Jara, Kide, Lutopia Tavare, Dapi, Tem Wivin Jangi, Nanga Yema, Sumpia Pangrim Shide, Chini Jangu.
He has monopolized nearly all the profitable employments. And from those she is permitted.
Nyasunji Mame, Lana Shire, Lokandri, Aluni Bagu, Mudadriga, Lovaji Uta Jabari. Mudmidri, Lokangri, Shire, Jan Lungandri, Jarole, Yare Lazaga, Masuzalabe Shida, Triade, Lu, Seneca Falls, Jina Saranji Ma, Taupia, Tavari. Tajamule, Nangan Luye, Dweshire, Mudmidia Lunga, Machina Jahu, Lule, Jina Saranji Ma, Taupia, Tavari.
Now, in view of this entire disfranchisement of one half the people of this country, we insist that the
Kulo Matiare Ubriwe, Bada Ine, Lumuye Pinekam Bwago Machina Jare, Nangaye, Luye Dweshire, Mudmidwe Inine, Muyaba Kwe Nyimpe Kanjayare, Lu Yusa Jare Dwe. Medica Nangan Dari Along Yapangwindwe, Kanzagwindwigu, Chechin Pijabu, Downsure, Jang, Sadapindu, Seneca Falls, Jinya Saranjima, Popia, Tabajong Timpiai, Didrimbaye, Mutmimia, Gandagu, Nigong Chu Abai.
You can bend but never break me, cause it only serves to make me more determined to achieve my.
အမျိုးသမီးကနာကိုဒေါ်လာလာတန်းကတင်ဆက်သွားပြီးတဲ့နောက်မှာတော့တိတ်ပံနဲ့နီးပညာကနာကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့တင်ဆက်မှာပါရှင်။ကျန်ပြောရှုပ်ထူးတာနဲ့စကြဝဠာကြီးနဲ့တိတ်ကိုသိနေတဲ့ပရမအနုမျိုးရဲ့အကြောင်းသမန်လူတွေနားလည်အောင်ရှင်းရှင်းကလေးပြောပြနိုင်တယ်ထူးကြတဲ့တိတ်ပံပညာရှင်စတီဗန်ဟော့ကင်ဟာအသက် 86ကျော်တချို့ကိုဒီတစ်ပတ်မှာပြောပြပေးပါစီ။ Theoretical cosmology ဘာသာရပ်ဖြစ်တဲ့ဒီစัจ자ဝလာကြီးဘယ်လိုစခဲ့တယ်ဆိုရက်စัจ자ဝလာရဲ့အစကနေဘယ်လိုဖွဲ့စည်းထားတယ်ဘာတွေရှိတယ်ဘာကြောင့်ဖြစ်တယ်ဆိုတာတွေကိုလေ့လာခဲ့သူပါသူကိုလူသိများလာစေတာကသူ့ရဲ့ထူးခြားတဲ့စာအုပ်နဲ့ဟောပြောမှုလို့ယူပပေတာပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ်
Stephen Hawking's ကစัจ자ဝဠာကြီးအကြောင်းပရမအနုမျိုးတွေအကြောင်းကိုလူဘိန်းနားလည်အောင်သူရှင်းပြနိုင်တဲ့စာအုပ်တွေရေးပြီးတော့သူကိုယ်တိုင်လည်းပညာပေးဟောပြောပွဲတွေလုပ်တဲ့အခါမှာလူတွေကအယံကိုနားလည်သွားတယ်သူရဲ့စာအုပ်နာမည်ကအချင်းအကြောင်းအကျဉ်းချုပ်အဲ့ဒါ Greek History of Time အဲ့ဒီစာအုပ်ကလာပိုင်းအတွင်းမှာ၁၀တန်းကျော်ရောင်းရတယ်၄နှစ်လုံးလုံးနံပါတ်၁ပြီးခဲ့ပါတယ်အဓိကကတော့ဘာလဲဆိုတော့ကျွန်တော်တို့လူတွေဘယ်လိုဖြစ်လာလဲဘာကြောင့်ဒီနေရာကိုရောက်လာတယ်ဘယ်တုန်းကလဲဘယ်ကရောက်လာတယ်လဲဆိုတဲ့ဟာကိုသူကယူပပေတာသဘောအရနားလည်အောင်လူဘိန်းနားလည်အောင်ရေးထားတာပါအဲ့ဒီစာအုပ်ထဲမှာ
ဒုက္ခပြိုင်နေရတဲ့တခြားကြောင့်မို့သူထုတ်ခဲ့တဲ့ဟော့ကင်းကြီးကိုအခုထိတိုင်းလို့မရသေးပါဘူးတိုင်းလို့ရတဲ့အခါကျတော့မှသူဟော့ကင်းကြီးကထုတ်ခဲ့တဲ့သီအိုရီကမှတ်နေဆိုတော့မှသူ့နိုဘယ်ပရိုက်ပေးတာဖြစ်ပါတယ်ဒါပေမဲ့2000နဲ့ဆက်နှစ်ခုနှစ်မှာမီလ်နာပရိုက်ကြီးယူပါသေးတာပညာရှင်စုကိုသူ့ခုခဲ့ပါတယ်နောက်တစ်ခုကအမေရိကန်သမ္မတနေပြီးတော့ပေးတဲ့
intelligent quotient to be time bar Albert Einstein's IQ are 160 အထက်မှာရှိပါတယ် Stephen Hawking ရဲ့ IQ ကိုလည်းတွက်ကြည့်လိုက်တဲ့အခါကျတော့ 160 နဲ့ 200 ကျားမှာရှိတယ် တမန်လူတွေရဲ့ IQ က 100 ပဲရှိတယ် နောက်တစ်ခုထူးခြားတာအနှစ် 30 လုံးလုံး 1980 ကနေပြီး Cambridge က ဉာဏ်ဌာနမှာ Lucasian chair ဆိုတဲ့ဌာနမှူးဒီရာထူးကိုယူခဲ့ပါတယ် တုံးတန်ယုံလို့မပေးပါဘူး အခုမှအဖြစ်ဘသူရခဲ့လဲဆိုလို့ရှင်ဒုတိယအတိတ်မြောက်ဒီလူကာစီယန်ချဲကိုရတဲ့ဟာကညူတန်ပဲရခဲ့ပါတယ်အဲ့ဒီအချိန်တုန်းကဆိုရင်အခုသူအနှစ်30ဒီလူကာစီယန်ချဲကိုသူယူခဲ့ပါတယ်
ထူးခြားတဲ့သူ့အတွေ့အခေါ်တွေကအများအလေးထားလာစေတဲ့သူ့ရဲ့သီအိုရီကဘာပါလဲ
General relativity theories, quantum mechanics, General theory of relativity, Einstein took it,
Black holes napatabi tuye hogengo jiaoma.
Black holes are balance looking a lasanibo, no genoru, miniane, genoru yangi, a miran te young need and the aine solution that a tezaba. A dine tezare a kajan, two had a jagwan, not white rocks, you know, and a theory de chiba, dretara chiba. Dine, he made it a fan to say, lau, eden need to look in. Aine, two year long jarry, a column spoke, you know, junior is him, a lontiama, lay a fine kate, a cookie bar, a hago, and a mad black holes or a hapola. A black holes are balance looking a fine care. A young go, a US TV, make these are six kilo argy, a lay young dama, a nap a macam, a lay on by so like on, allow to be argy right. 18 argy, theory, a ya, sabido, hogging coat like that, a chama, a gonwa, let her like it, dying at Tetana Palace, the black holes, a twin a giga, a mela metua, chine mala, to the Luria Mela, Ama to a mohopu, black hole at the Nita Lucian, Mamevu, to let your darling, Penin at young men, to look at, to a young G to a man, to the Tauhua, Tausaku Kunaselama, hogging coat like it. How like a hogging got a young go, the Satawala down Lila, Yubabeda, a Taiwan master Lucian, Toro. ကိုခင်းစားတဲ့ဟောကင်းတစ်ခုဖြစ်သွားပါတယ်အဲဒီဟောကင်းကဘယ်လောက်တောင်မှအရေးကြီးတယ်ဆိုလို့ရှိရင်ဒီဟောကင်းကြောင့်ဒီတွင်းတဲ့ကြီးလို့ကျွန်တော်တို့ခုနပြောခဲ့တဲ့ဘလက်ဟိုးကမတိမြဲပဲနဲ့တစ်ချိန်ကျလို့ရှိလို့ရှိရင်သူတဖြည်းဖြည်းပျောက်သွားမယ်ပျောက်ပုံပျောက်နေရဒဏ်ရောင်ကြီးတစ်မျိုးထုတ်မယ်အဲဒီထွက်တဲ့ရောင်ကြီးရောမှဟောကင်းရေဒီယေးရှင်းဆိုပြီးတော့နာမည်ပေးထားပါတယ်
Stephen Hawking ဟာပြ no?
ပြောခဲ့လဲဆိုတာဖန်ဆင်းရှင်ဆိုတာမရှိပါဘူးတဲ့ဒဲဇ်နိုခရီးယေးရှင်းပေါ့နော်ဒီစัจ
ဆုံးတဲ့အထိဘဝကိုအရှုံးမပေးဘဲရင်ဆိုင်သွားသူပါသူဟာတကူလုံးချိနေပြီးတော့လှုပ်ရှားလို့မရလောက်အောင်ဖြစ်နေတဲ့အတွက်သူ့ရဲ့ဟောပြောပွဲတိုင်းမှာဆိုလို့ချင်းကင်မရာနဲ့ဖလက်တုံးပြီးတော့မီးတုံးပြီးတော့ရိုက်ခွင့်မပြုပါဘူးဘာလို့လဲဆိုတော့သူကသူ့မျက်လုံးကနေပြီးတော့မှသူ့ရဲ့ကွန်ပျူတာအဲ့ကွန်ပျူတာကိုကြည့်ပြီးတော့သူမေးရိုးလေးပဲလှုပ်နိုင်တယ်အဲ့လှုပ်တဲ့မေးရိုးလေးရဲ တဲ့ disability ဖြစ်နေတဲ့လူတွေအတွက်ဆိုလို့ရှိရင် မိမိရဲ့ကိုယ်လက်အင်ကချိုးတဲ့ရတဲ့ဟာကြီးကိုတဘာဝရဲ့အနှောက်အယှက်ကြီးတစ်ခုအနေနဲ့ဝန်းနှဲမနေပါနဲ့တဲ့စိတ်ကိုအမြဲကျွင်လန်းကျမ်းမအောင်ချားပြီးတော့မိမိရဲ့ကိုယ်ရဲ့ကိုယ်စွမ်းညံစွမ်းနဲ့လုံနိုင်သေးတဲ့စိတ်အပိုင်းနေနဲ့အဲ့ဒါတွေကိုအသုံးချပြီးတော့ဘဝမှာတိုးတက်အောင်ကြိုးစားပါဆိုပြီးတော့သူမှာခဲ့ပါတယ်
Dr. Brita တင်ပြောကြားခြင်းတွေဒီတဲ့ပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲကျန်းလာလိုက်ကြပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ဒေါက်တာမြတ်သက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြကြတာပါရှင်
American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
တော်ရရှင်ခင်ဗျာ ကုလသမဂ္ဂညဉ့်ညာရေးထိန်းသိမ်းရေးတပ်ဖွဲ့မှတာဝန်ထမ်းဆောင်နေကြတဲ့တသိန်းနီးပါးရှိတဲ့အမျိုးသားတွေနဲ့အမျိုးသမီးတွေဟာအလုတ်ကိုတိတ်ခါရှိရှိလေးလေးစားစားလုတ်ကိုင်းနေကြတဲ့တစ်ချိန်တည်းမှာပဲမလျော်မကန်ပြုလုပ်မှုတွေလှုပ်ဆောင်နေကြတယ်လေရှိနေပါတယ်ဒီလိုဖြစ်ရတည်တဲ့မှာ
လိမ်မိုင်းဆိုင်ရာအမျက်ထုတ်မှုတွေသူတို့အကာအကွယ်ပေးရမယ့်သူတွေပေါ်မတော်မတရားဆက်ဆံတာတွေဖြစ်ပေါ်နေပါတယ်အခြေခံအဖြစ်တပ်ဖွဲ့ဝင်တွေဆီလွတ်ပေးကြတဲ့တိုင်းပြည်တွေအနေနဲ့စုံစမ်းစစ်ဆေးဖို့မှတ်တမ်းတွေပြုစုဖို့လက်မခံနိုင်စရာအပြုတ်မှုတွေပေါ်အပြစ်ပေးအရေးယူဖို့စတဲ့တာဝန်တွေရှိပါတယ်ဒါပေမဲ့ဆီလွတ်တာဝန်ချထားတဲ့အဖွဲ့ရဲ့ခေါင်းဆောင်တွေဟာသူတို့လှုပ်ဆောင်ရမယ့်တာဝန်တွေကိုမသိလို့တော့၎င်းစစ်ဥပဒေဒါမှမဟုတ်ရာဇဝတ်မှုဥပဒေနဲ့ထိထိရောက်ရောက်ကင်တွယ်စုံစမ်းစစ်ဆေးနိုင်တဲ့အရေးချင်းမရှိတာမျိုးတွေဖြစ်နေတတ်ကြပါလေ။ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးမှသာအပြစ်ရှိသူကိုတင့်လျော်သလိုစီကံချိုးဖောက်မှုဒါမှမဟုတ်ရာဇဝတ်ပြစ်မှုကျူးလွန်မှုနဲ့အရေးယူအပြစ်ပေးနိုင်မှာဖြစ်ပါလေ။ဒါကြောင့်အမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂနဲ့ပူးပေါင်းပြီးပထမအဦးဆုံးအမျိုးသားစုံစမ်းစစ်ဆေးရေးအရာရှိတင်နန်းတစ်ခုကိုဖွင့်လှစ်တင်ကြားပေးဖို့ကမ်းလှမ်းခဲ့ပါလေ။ဒီတင်နန်းဟာဌာနတွင်နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုပြရုပ်တစ်ခုဖြစ်ပါတယ်။တင်နန်းကိုကမ္ဘာတစ်ဝန်းညီညာရေးလုပ်ငန်းစဉ်ကအထောက်ပံ့ပေးမှာဖြစ်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့စီရေးနဲ့နိုင်ငံရေးရာဌာနကစီမံခန့်ခွဲမှာဖြစ်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂအဖွဲ့အစည်းအတွင်းကြီးကြပ်ရေးဌာနရုံးတို့ပူးပေါင်းပြီးတော့လှုပ်ဆောင်မှာဖြစ်ပါတယ်။ကုလသမဂ္ဂညီညာမှုထိန်းသိမ်းရေးလုပ်ငန်းအတွင်းစီကံထိန်းသိမ်းရေးနဲ့စုံစမ်းစစ်ဆေးမှုတွေကိုထိထိရောက်ရောက်လှုပ်ဆောင်နိုင်မှုပြုလုပ်တဲ့အဲ့ဒီတင်နန်းကိုအာဖရိကတိုက်မိဖက်နိုင်ငံ17နိုင်ငံကအရာရှိစုစုပေါင်း26ဦးပါဝင်တက်ရောက်ကြမှာဖြစ်ပါတယ်။တင်နန်းရဲ့ရည်ရွယ်ချက်ကတော့အရာရှိတွေအနေနဲ့လိမ်မိုင်းဆိုင်ရာအမျက်ထုတ်မှုမတရားဖိနှိပ်ဆက်ဆံမှုအစရှိတာတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေပေါ်စုံစမ်းစစ်ဆေးနိုင်တဲ့စွမ်းရည်တိုးတက်လာစေဖို့ကုလသမဂ္ဂကပေးအပ်ထားတဲ့လုပ်ပိုင်ခွင့်နဲ့စီမင်းစည်းကမ်းတွေကိုနားလည်သဘောပေါက်စေဖို့တက်ဒီကန်နေစုဆောင်တဲ့နီးစနစ်တွေနဲ့စုံစမ်းစစ်ဆေးမှုပြုလုပ်ရမှာကျွမ်းကျင်မှုရှိရေးစတာတွေဖြစ်ပါတယ်။ဒီနှစ်ထဲမှာလက်တင်အမေရိကနဲ့အာရှပစိဖိတ်ဒေသမှာတစ်ကြိမ်စီအာဖရိကမှာနောက်ထပ်တစ်ကြိမ်စုစုပေါင်းတင်နန်း3ကြိမ်ထပ်မံပြီးတော့ပို့ချပေးဖို့စီစဉ်ထားပါတယ်။ဒီအမျိုးသားစုံစမ်းစစ်ဆေးရေးအရာရှိတင်နန်းတွေပို့ချပေးတဲ့ဟာလိမ်မိုင်းဆိုင်ရာအမျက်ထုတ်မှုနဲ့မတရားဖိနှိပ်ဆက်ဆံမှုတွေပေါ်လုံးဝတီးခတ်မှာမဟုတ်ဘူးဆိုတဲ့ကုလသမဂ္ဂရဲ့တန်ဓိဋ္ဌံအပေါ်အမေရိကန်ပြည်ထောင်စုကထောက်ခံနေကြောင်းပြသလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ကြည်ပါပြီ
။အခုနောက်ဆက်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါ။
မြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီယောင်ဟိုနဲ့တွေ့ဆုံဆွေးနွေးပြီးတော့ကိုရီးယားကျွမ်းဆောင်မှာတင်မာမှုလျှော့ချဖို့ကူညီရေးကြိုးစားနေတယ်လို့ကုလသမဂ္ဂဆိုင်ရာဆွေးနွေးတမ်းမကြီးအိုလော့စကူးကပြောပါတယ်။ဝန်ကြီးရီယောင်ဟိုရဲ့ဆွေးနွေးခင်းစဉ်ပေါ်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ထိပ်သီးစည်းဝေးပွဲအတွက်ကြိုတင်ပြင်ဆင်တဲ့ခီးစဉ်ဖြစ်တချို့လည်လာသူတွေကမြင်ကြပါတယ်။အခုလောလောဆယ်မှာဘယ်သူ့ကိုမှယာရုကနေဖြုတ်ပြစ်မှာမဟုတ်ဘူးလို့သတင်းတော့တွေကိုရောစိုးရိမ်နေကြတဲ့အင်ဖြူတော်ဝန်ထမ်းတွေကပါသမရအင်ဖြူတော်ကပြောပါတယ်။အင်ဂျီရောရာရှိချုပ်ဂျွန်ကယ်လီကတောက်ကြနေမှာဝန်ထမ်းတချို့ကိုခေါ်ယူစုဝေးပြီးလူတွေအနေနဲ့စိုးရိမ်ကြီးရှိမနေတင်ကြဘူးလို့ပြောထားတဲ့အကြောင်းအင်ဂျီရောပြောခွင့်ရဆာရာဟက်ဂဗီဆန်ဒါစ်ကပြောပါတယ်။ဆီးရီးယားစစ်ပွဲအတွင်းအီရန်ရဲ့အခမ်းကဏ္ဍနဲ့ပယ်ထိန်တက်ဒုံးကျည်ကိစ္စတွေအတွက်အီရန်နိုင်ငံပေါ်ဥရောပသမဂ္ဂ EU အနေနဲ့စီးပွားရေးပိတ်ဆို့မှုအသစ်တွေချမှတ်ဖို့ပြည်တွင်ပြင်သစ်တဲ့ဂျာမနီနိုင်ငံတို့ကအဆိုပြုလိုက်ကြတယ်ဆိုတာလျှို့ဝှက်စာရွက်စာတမ်းတွေအရသိရတယ်လို့ရိုက်တာသတင်းတပုတ်ကပြောပါတယ်။ဒါဟာ2015ခုနှစ်ကအီရန်နိုင်ငံနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার စာချုပ်ကိုအမေရိကန်ကဆက်ပြီးအတိအမှတ်ပြုနေစေဖို့ကြိုးစားတဲ့သဘောလည်းဖြစ်ပါတယ်။ရိုက်တာသတင်းအရအဲ့ဒီအဆိုပြုချက်ကို EU အဖွဲ့ဝင်နိုင်ငံတွေစီကိုတောက်ကြနေကပေးပို့ပြီးဖြစ်တယ်လို့သိရပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရင်ညာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်နိုင်ဖို့အချိန်အတော်ကြာခွဲရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဒီနှစ်ကုန်အထိကူညီဖို့အတွက်ရန်ကုန်ငွေဒေါ်လာ10,000လိဘပံ့ပိုးကြဖို့ပန်ကြားလိုက်တဲ့တနေ့ကမှပဲနေရပြန်ရေးကိစ္စအစောတလင်ဖြစ်လာဖို့မရှိတဲ့အကြောင်းမဟာမင်းကြီးကပြောသွားတာပါခင်ဗျာ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မဆုမြတ်မပါရှင်။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုညနေခင်းမှလည်းဆက်လက်ထုတ်လွှင့်မှာမို့နားဆင်အားပေးကြပါရှင်။ကျေးဇူးတင်ပါတယ်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.